အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေဟာဒေသရင်းလူမျိုးရင်းဆိုင်ရာရင်ဆိုင်နေရတာတွေကိုအဓိကဆွေးနွေးဖို့ဒီသတင်းပတ်တွင်ဝါရှင်တန်မြို့တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကအကြမ်းဖက်အခြေအနေတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအလုံးရင်းနဲ့ထွက်ပြေးခုန်လုံလာတဲ့အခြေအနေကိုဘင်္ဂလားဒေ့ရှ်နိုင်ငံရင်ဆိုင်နေရချိန်မှာပဲအခုလိုဆွေးနွေးကြမှာပါ။အော်တိုဘားလ3ရက်နေ့မှာစတင်မဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဌာနနိုင်ငံရေးနဲ့စီးရေးဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးမိုက်ကယ်မီလာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအမေရိကတက်ရေးရညွှန်ကြားရေးမှူးချုပ်အဘီဒါအစ္စလမ်တို့ကပူးတွဲသဘာဝပတိဖြစ်တာဝန်ယူကြမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမာစီယာဘန်နီကက်လည်းတက်ရောက်မှာဖြစ်ပါတယ်။ဒေသရင်းလူမျိုးရေးဆိုင်ရာရင်ဆိုင်နေရတာတွေနဲ့အတူလူသားချင်းစာနာမှုအကူအညီပိုင်းတဘာဝဘေးရန်တွေကူညီကယ်ဆယ်ရေးငြိမ်းချမ်းရေးထိန်းသိမ်းမှုကာကွယ်ရေးဆိုင်ရာကုံသွယ်ရေးစစ်ဘက်ပူးပေါင်းဆောင်ရွက်ရေးနဲ့အကြမ်းဖက်ဝါဒတံပြန်နေနေရေးရေချောင်းလူမျိုးရေးနဲ့ပိုင်းနက်နေမြေကာကွယ်ရေးဆိုင်ရာကိစ္စရပ်တွေကိုအာရုံစိုက်ဆွေးနွေးကြမှာဖြစ်တယ်လို့ဒါကာမြို့တော်မှာရှိတဲ့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုကူညီရေးလူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ32တန်းဖို့ပေးဖို့ရထားတယ်လို့အမေရိကန်နိုင်ငံသားရေးဌာနကမကြသေးခင်ကပဲကြေညာထားတာပါ။အဲ့ဒီဒေါ်လာ32တန်းဖို့ထဲမှာ28တန်းဖို့ကိုဘင်္ဂလားဒေ့ရှ်ဘက်ပေးပါဖြစ်ပြီး4တန်းဖို့ကိုတော့မြန်မာဘက်ကပေးမှာပါ။ဒီဒုက္ခသည်ရေးနဲ့ပတ်သက်ပြီးထရမ့်အစိုးရဘက်ကပထမဆုံးပေးတဲ့ဒီကူညီထဲမှာစာနာရိတ်ကဆေးဝါးရေးအရေးပေါ်အမူအကာနဲ့တခြားထောက်ပံ့ပစ္စည်းတွေပါဝင်ပါတယ်။